မြန်မာစကားမြန်မာစာကိုတန်မိုးထားတဲ့နိုင်ငံခြားသားတွေအကြောင်းစဉ်းစားမိတဲ့အခါရှေ့ဆုံးမှာပြေးပြေးမြင်မိတာကဆရာကြီးဂျေအက်စ်ဖာနေပဲပါအင်္ဂလိပ်ဆိုရလက်အောက်ကလာကမြန်မာပြည်မှာရောက်နေတဲ့အင်္ဂလိပ်ကြီးဖြစ်ပေမဲ့မြန်မာအရေးရင်မအေးလွန်းလို့ယာရုကထွက်စာအုပ်ဆိုင်ဖွင့်ပြီးမြန်မာရီကိုမျက်စိချက်ပြီးကန္နာလောကဆိုတဲ့စာအုပ်ကိုဦးစီးထုတ်ဝေပြီးပညာအလင်းဆောင်ပေးခဲ့တဲ့ဆရာကြီးမို့ပါ1929လောက်ကမဦးပင်အခမဲ့ပြည်သူစာကြီးတိုက်ဖွင့်ပွဲမှာပြောခဲ့တဲ့မိန်ကုံးမှာအတိတ်ကမြန်မာစာရွှေတိစောင်းခဲ့တာလဲပါရဲ့သူပြောနေတဲ့ကာလ1929က30ပတ်ဝန်းကျင်မှာမြန်မာစာနှိမ်ပါနေတာလဲပါရဲ့မြန်မာစာနှလန်ထူအောင်ဘယ်လိုလုပ်ရင်ကောင်းလဲဆိုတာလဲပါရဲ့မြန်မာစာပေကြော်ဝါလာရေးမှာဘာသာပြန်စာပေတွေအရေးကြီးတဲ့အကြောင်းဆရာကြီးမိန့်ဆိုခဲ့တဲ့အချက်သေးကပဲအ ਨੇ အချင်းရွေးနှုတ်စည်းခံပါရစေမြန်မာစာပေကျေပြန့်တိုးတက်လာဖို့အရေးမှာကဘာနဲ့အဆက်အသွယ်ရလာဖို့လိုတယ်လို့ဆရာကြီးကမြင်ပါတယ်အင်္ဂလိပ်အစိုးရလက်အောက်ရောက်လာတာကဘာနဲ့အဆက်အသွယ်ရလာတာတမျိုးလို့သဘောထားပါတယ်ဒါပေမဲ့ပညာရေးမှာအင်္ဂလိပ်အစိုးရလုံနေပုံကိုဆရာကြီးမနှိမ့်မြို့ပါဘူးမြန်မာပြည်ကိုအုပ်ချုပ်လာတာနှစ်ပေါင်း100လောက်ကြာတဲ့အထိမြန်မာစာအရေးမဲမဲရရလုပ်ပြီးနှိမ်တာဆရာကြီးမမြင်လို့ပါဘာသာပြန်ဆိုလို့ကျောင်းသုံးစာအုပ်50အုပ်ထုတ်ပေးနိုင်တာလောက်ပဲရှိတဲ့။ဘာသာပြန်ရေးသွေးကလည်းဆရာဖာနီပဲလိုလားတဲ့ရေးသွေးမျိုးမဟုတ်ပြန်ပါဘူး။ Geometry စာအုပ်တို့စိတ်ပြည့်စရာကောင်းမွန်ကိုဆရာကြီးကတာတကပြထားပါတယ်။ line တို့ diagonal တို့ point တို့ circle တို့ကိုအတုံးလိုက်အတက်လိုက်သူ့မူရင်းစကားအတိုင်းဘာသာပြန်ထားတဲ့။ဒါကိုဆရာဖာနီပဲကဘာကြောင့်မကြိုက်ပါသလဲရှင်းရှင်းလေးပါပဲဒီစာအုပ်မျိုးကိုရေးသူကလွဲပြီးဘယ်သူမှနားမလည်နိုင်လို့ဆိုပြီးအကြောင်းပြထားပါတယ်အင်္ဂလိပ်စာတက်အလွန်အလွန်နေသေးတဲ့အချိန်မှာဒီလိုဘာသာပြန်မျိုးကမြန်မာတွေကိုဘာမှအကျိုးမပြုနိုင်တဲ့အကြောင်းထပ်ပြောထားပါသေးတယ်အကျိုးမပြုတော့အင်္ဂလိပ်မြန်မာနှစ်ဘာသာစာသင်ကျောင်းတွေဆိုတာအပေါ်စားဆက်ရေးဆက်ကြည့်ထုတ်ဆက်ယုံတွေနဲ့တူနေပါပကောလို့အပြစ်တင်ပါသေးတယ်ဆရာကြီးမျှော်မှန်းတဲ့ဘာသာပြန်ကမြန်မာလူမျိုးအကျိုးပြုဘာသာပြန်မျိုးပါကျောင်းသားတယောက်ကျောင်းကထွက်ပြီးဆိုတော့ကိုကျောင်းကတက်လာတဲ့ကမ္ဘာပညာရဲ့လိုဟာမျိုးကိုကို့အမျိုးသားရီလိမ့်ပက်လေအောင်မြန်မာလိုရှင်းပြနိုင်သူမျိုးဖြစ်ရပါမယ်တဲ့ဆရာကြီးမျှော်မှန်းခဲ့တဲ့ဘာသာပြန်မျိုးဒီနေ့ခေတ်မှာရောပေါ်ပေါက်နေပြီလားစဉ်းစားစရာမေးခွန်းထုတ်စရာပါဘာသာပြန်အတတ်ပညာအစွမ်းအစနဲ့ဆက်ဆက်ပြီးဆရာဖာနီဘဲကဂျပန်နိုင်ငံကိုချီးကျူးစကားဆိုပါတယ်အနောက်တိုင်းကိုသဘောကျတာမကျတာအပထားအနောက်တိုင်းမှာဖြစ်ထွန်းနေတဲ့ပညာရီကိုယူဖို့ဂျပန်နိုင်ငံကဝင်မလေးဘူးလို့ဆရာကြီးမြင်ပါတယ်ဘာသာပြန်တဲ့အခါဆရာဖာနီဘဲကသိပ္ပံပညာရက်တက်ကိုဘာသာပြန်ဖို့တိုက်တွန်းတာမဟုတ်ပါဘူးစေတနာလှုံ့ဆော်မှုစာပြီးဒီနေ့အခေါ်ရတာစာပြီးဘာသာပြန်ဖို့ကိုတိုက်တွန်းပါသေးတယ်အနောက်တိုင်းမှာအစတော့ပညာပေးသိပ္ပံစာပြီးတွေကိုပဲလိုက်စားနေကြတဲ့တယ်ပြဆက်တူပြုတ်ကပြားလင်္ကာတို့လိုစာပြီးတွေကိုနောက်ပိုင်းမှာလစ်လာတော့မှရှေးခေတ်ကလူသားတွေမှဖြစ်ပေါ်တတ်တဲ့စေတနာစိတ်သက်တွေနိုးကြလာပါတဲ့အမြင်သစ်အတွေးသစ်တွေနဲ့တက်တက်ကြွကြဖြစ်လာပါတည်းရာသစာပေတွေဖတ်ပြီးပညာရှာလိုစိတ်တက်ကြွပြီးတော့မှနယူတန်လိုသိပ္ပံပညာရှင်ပေါ်ထွန်းလာတာကိုထောက်ပြထားပါသေးတယ်။စေတနာနှုံဆော်မှုစာပေရာသစာပေမျိုးမြမတို့အားအတွေးအခေါ်အသည့်အစံပေါ်ပေါက်လာအောင်နှုံဆော်ပေးမိရာသစာပေမျိုးအမြောက်အများလိုအပ်လာပါပြီ။မြမတို့ဤလက်ထဲတွင်၎င်းရာသစာပေမျိုးအလုံးကိုမြမဘာသာဖြင့်ပြန်ဆိုပြီးရှိစေလိုပါပြီလို့ဆရာကြီးကဆန္ဒပြုထားပါတယ်ဘာသာပြန်အရေးကိုအခုလောက်နှုတ်ဆော်တာဟာမြမအပေါ်မှာထားတဲ့ဆရာကြီးရဲ့စေတနာဒူးကြောင့်ပါမြမယဉ်ကျေးမှုကိုကဘာချင်းစေခြင်းပါတယ်ကဘာချင်းဖို့ဆိုတာကမြမနဲ့ကဘာချိတ်ဆက်မိနေမှာကဘာကြီးကိုမြမကထိထိဝင်ဝင်သိနေမှာဒါကြောင့်ဘာသာပြန်စာပေရီဖတ်ပြီးကဘာကိုမြမရီသိလာအောင်လမ်းပေါက်လမ်းဖွင့်ပေးနေတာပါငကနီစာပေတို့မြမနိုင်ငံဘာသာပြန်စာပေအသင်းတို့ပေါ်ပေါက်ခဲ့တာဟာဆီယာဖာနီရဲ့တိုက်တွန်းချက်နဲ့ကဲမဲ့မထင်ပါဘူးအခုရောဘာသာပြန်စာပေဘယ်လောက်ထိစနစ်တကျဖွံ့ဖြိုးနေပါပြီလဲမိခွန်းထုတ်မိကြဖို့ပါစာပေမြင့်ပြီးလူမျိုးတင်ပါစေ